တရုတ်နိုင်ငံဘေကျင်းမြို့ကအမေရိကန်တန်ရုံပြင်သစ်မှာဒီနေ့လက်လုပ်ဘုံတစ်လုံးပေါက်ခွဲရကဘုံတည်လာတဲ့အမျိုးသားထိခိုက်ဒဏ်ရာရသွားပါတယ်။ဘုံပေါက်ခွဲသူဟာတရုတ်နိုင်ငံအတွင်းမွန်ဂိုလီးယားဒေသကအသက်26နှစ်အရွယ်အမျိုးသားတူဖြစ်ကြောင်းလည်းဘေကျင်းမြို့ရဲ့တပ်ဖွဲ့ကအတည်ပြုခဲ့ရပါမရှိမီပန်လုပ်တဲ့ရန်နဲ့ပြုလုပ်ထားတဲ့ဘုံပေါက်ခွဲမှုကြောင့်ပေါက်ခွဲသူရဲ့လက်မှာဒဏ်ရာရသွားပါတယ်။ပြည်ဝင်ဗီဇာလျှောက်ထားသူတွေလူ့ရေးမြင့်မြတ်ခံမှုတန်ရုံမှာတန်းစီဆောင်ဆိုင်နေတဲ့နေရာအနီးပေါက်ခွဲမှုဖြစ်ခဲ့တာပါ။အကွန်ကိုဖြစ်ခဲ့ပြီးနောက်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့ဓာတ်ပုံတွေထဲမှာတော့ပင်ရှင်းမျိုးကအမေရိကန်တန်ရုံပြင်သစ်မှာမိဘလုံးနေနဲ့ဖုံးလန်းနေတာကိုလည်းတွေ့ရပါတယ်။ပေါက်ကွဲမှုဖြစ်ခဲ့တဲ့အမေရိကန်တန်ရုံရှိတဲ့ရပ်ကွက်မှာတော့အီဇွေးနဲ့အိန္ဒိယတန်ရုံတွေအပါအဝင်နိုင်ငံတကာစံတမန်ရုံးတွေအများပြားလည်းရှိနေပါတယ်။ခုပါကဓာတ်စီလောင်းပြီးဆုံးစီရင်မှုကြိုးစားတယ်လို့မသိငါသူအမျိုးသမီးတူဦးကိုလည်းအမေရိကန်တန်ရုံအနီးမှာပဲဖမ်းဆီးလိုက်တဲ့အကြောင်းတူဦးစုဝိုင် Global Times စာကလည်းဒီနေ့စောပိုင်းမှာပဲဖော်ပြခဲ့ပါတယ်။